Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ16ရက်စနေနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 18 kHz 1683ည line meter 19 kHz 1556ည နဲ့ line meter 25 kHz 11965တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါရှင်ဒီကနေ့သတင်းတွေကိုကိုရနိုင်နဲ့ကျမအနောက်လောက်ပြောပြမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ရဲ့လွှတ်တော်ကြားနာပွဲမှာရှာထုတ်ကဖြုတ်ချခံခဲ့ရတဲ့ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကို Trust မေးမြန်းနေချိန်မှာပဲသမ္မတထရမ့်က Twitter ကနေဝေဖန်တက်ခဲ့ခဲ့ပါတယ်အမေရိကန်ကချမှတ်ထားတဲ့တံခါးပိတ်ဆို့မှုတွေကြောင့်စီးပွားရေးကျဆင်းလာတဲ့အီရန်နိုင်ငံမှာလောင်စာစီစဉ်နှုန်းတွေကိုရုတ်တရက်တိုးမြင့်လိုက်တဲ့အပေါ်စိတ်ဆိုးဒေါသထွက်ကြတဲ့အီရန်ပြည်သူတွေဒီကနေ့လမ်းမထွက်ဆန္ဒပြလာပါတယ်တရုတ်သမ္မတရှီကျင်းပင်ကဟောင်ကောင်အကြမ်းဖက်မှုတွေရပ်ပြီးတော့တရားဥပဒေစိုးမအောင်လုပ်ပါဆိုပြီးတရိုက်တိုက်တွန်းချက်ထွက်လာပြီးတဲ့နောက်မှာတော့ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြသူတွေအပေါ်နှိမ်နင်းမှုတွေတိုးပြီးလှုပ်ဆောင်မဲ့ပုံတွေ့လာရပါတယ်ဒီလိုသတင်းတွေကြားမှာပါရှင်
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရသေးရောင်မြို့နယ်တဲကအစိုးရတပ်ရင်းသုံးခုကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကသတိပေးပစ်ခတ်ခဲ့တယ်ဆိုပေမဲ့ဒီလက်နက်ကြီးကြီးတွေဟာအနာဂတ်ရွာတွေကိုသွားထိတယ်လို့စစ်ဖက်ပြောခွင့်ရကပြောပါတယ
်အသိထောင်ရဲ့အရှိဘက်မှာကွာတွေကုန်နေရာတွေလှမ်းတဲ့အခါမှာသူပြစ်လိုက်တဲ့ဘုံကပြက်နေရာကိုမကြဘဲနဲ့နနောက်ကိုရှည်ရွာမြစ်ရွာအောင်အိုက်နာမှာကြလို့အောင်ရခိုင်တော့ဒီနားဆောင်တော့ဆန်ရတယ်လို့သိရ
စစ်ဘေးရှောင်ပြည်သူတရားကျော်လောက်ကိုတော့စစ်ဘေးလွတ်ရာချင်းပြည်ကိုစစ်ချင်းပြည်နယ်အစိုးရကနေရာချထားပေးလိုက်ပါတယ်။ရခိုင်ဒေသထဲမှာပဲရေနက်စိတ်ကန်နဲ့အထူးစီးပွားရေးဆောင်ရှိလာရင်ဒေသခံတွေစီးပွားရေးဖွံ့ဖြိုးလာနိုင်သလားဆိုတာလည်းသိရမှာပါ။အခုတော့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ရေးလွှတ်တော်ဌာနပွဲမှာရာထူးကဖြုတ်ချခံခဲ့ရတဲ့ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကြီးမယ်ရီယိုဗာနိုဗစ်ထွက်ဆိုနေချိန်မှာပဲသမ္မတထရမ့်က Twitter ကနေဝေဖန်တိုက်ခဲ့ပါတယ်မရင်းရိုဗာနိုဗစ်သွားခဲ့တဲ့မြန်နေရာတိုင်းအခြေအနေဆိုးသွားသလိုသူအလုပ်ဆောက်လုပ်ခဲ့တဲ့ဆိုမာလီယာမှာဘာဖြစ်သွားသလဲကြည်ပါဆိုပြီးတော့သမ္မတထရမ့်ကရေးတာပါအဲ့ဒီနောက်ယူကရိန်းသမ္မတဇယ်လန်စကီနဲ့ဒုတိယအကြိမ်ဖုံးပြောချိန်မှာယူကရိန်းသမ္မတဖက်ကသံအမတ်ကြီးယူနာယိုဗာနိုဗစ်နဲ့ပတ်သက်ပြီးတော့မနစ်မြို့တဲ့သဘောသူ့ကိုပြောခဲ့တယ်ဆိုပြီးတော့လဲသမ္မတထရမ့်က Twitter မှာရေးသားခဲ့တာပါဒါပေမဲ့အဲ့ဒီအချက်ကမမှန်ပါဘူးသမ္မတထရမ့်ရဲ့ Twitter ကရေးသားချက်ကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကတက်တေတူဖြစ်တဲ့ Miss Yovanovich ကိုမေးမြန်းနေတဲ့အချိန်မှာပဲသူ့ကိုအမေရိကန်သမ္မတကကြောက်လန့်အောင်လုပ်နေတယ်ဆိုပြီးဝေဖန်ပြောဆိုပါတယ်ဒီလောက်ရဟာဒီမိုကရက်အောက်လွှတ်တော်ကော်မတီကမေးမြန်းနေတဲ့တက်တေတွေကိုသမ္မတထရမ့်ကထိုးနဲ့တိုက်ခိုက်လိုက်တဲ့နောက်ဆုံးလောက်ရတစ်ခုလည်းဖြစ်ပါတယ်သမ္မတထရမ့်ကတော့တက်တေတွေကိုသူထိတ်လန့်အောင်လုပ်နေတာမဟုတ်ဘူးဆိုပြီးတော့ညှင်းဆုပ်ခဲ့တယ်လို့ပဲဒီမိုကရက်တွေဖက်ကလည်းပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတံပြန်ဆွဆွဲခဲ့တာပါတက်တေတွေကိုလည်း Republican အမတ်တွေမေးမြန်းခွင့်မပေးသလိုသူတို့ဖက်ကတက်တေစီငေါ်ခွင့်လည်းမပြုဘူးလို့သမ္မတထရမ့်ကမနေ့တောက်ကြားနေ့မှာပြောဆိုခဲ့တာဖြစ်ပါတယ်
အစ္စရေးနဲ့ပါလက်စတိုင်းစစ်သွေးကြောအဖွဲ့အစ္စလာမစ်ဂျီဟတ်တို့ကြာသပတေးနေ့ကအပြစ်ခံရဆဲထားပေမဲ့ဂါဇာမှာရှိတဲ့ဟမားစ်စစ်သွေးကြောအဖွဲ့ကိုလေကြောင်းကနေဒီကနေ့မှတိုက်ခိုက်ခဲ့တယ်လို့အစ္စရေးဘက်ကပြောလိုက်ပါတယ်ဂါဇာကမ်းမြောင်ဒေသကနေအစ္စရေးနယ်မြေတဲကိုဒုံးကျည်20နဲ့တိုက်ခိုက်ပြီးတဲ့နောက်အစ္စရေးဘက်ကညာတွင်းချင်းပဲလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ဟမားစ်ဘက်ကပြစ်လိုက်တဲ့ဒုံးကျည်တွေကိုတော့သူတို့ရဲ့ဒုံးလက်နက်ရန်ကာကွယ်ရေးစနစ်နဲ့ဟန်တားနိုင်ခဲ့တယ်လို့အစ္စရေးကဆိုပါတယ်ပါလက်စတိုင်းစစ်သွေးကြောအစ္စလာမစ်ဂျီဟတ်အဖွဲ့နဲ့အစ္စရေးကြားမှာဒီနှစ်ဖက်တင်းမာမှုတွေမြင့်တက်လာခဲ့ပြီးတဲ့နောက်အပြစ်ရဖို့သဘောတူခဲ့တာပါအဲဒီနှစ်ဖက်အပြစ်ပြန်လည်ပစ်ခတ်မှုတွေအတွက်မှာပါလက်စတိုင်း34ယောက်သေဆုံးခဲ့ပြီးတော့အစ္စရေးဘက်ကတော့ထိခိုက်သေဆုံးမှုမရှိဘူးလို့ဆိုပါတယ်အစ္စလာမစ်ဂျီဟတ်အဖွဲ့ဟာဂါဇာကပါလက်စတိုင်းစစ်သွေးကြောတွေဖွဲ့ထဲမှာဒုတိယအင်အားအကြီးအမားဆုံးဖြစ်ပါတယ်နေဆက်မှာတင်းမာမှုတွေမြင့်တက်ရတာဟာအစ္စရေးဘက်ကအစ္စလာမစ်ဂျီဟတ်အဖွဲ့ရဲ့ခေါင်းဆောင်ကိုတပ်ပစ်ခဲ့တာကြောင့်အဲ့ဒါကိုလက်တုံပြန်ရကနေတင်းမာမှုတွေဖြစ်တာလို့လည်းဆိုထားပါတယ်ဂါဇာဒေသမှာအင်အားကြီးဆုံးအဖွဲ့ကတော့ဟမတ်စ်အဖွဲ့ဖြစ်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံကချမှတ်ထားတဲ့တံခါးပိတ်ဆို့မှုတွေကြောင့်စီးပွားရေးကျဆင်းလာတဲ့အီရန်နိုင်ငံမှာလောင်စာစီစဉ်နှုန်းတွေကိုရုတ်တရက်တိုးမြင့်လိုက်တဲ့အပေါ်စိတ်ဆိုးဒေါသထွက်နေကြတဲ့အီရန်ပြည်သူတွေမြို့ငါးမြို့မှာလက်မထွက်ဆန္ဒပြခဲ့ကြပါတယ်။အင်တာနက်အွန်လိုင်းကနေလည်းအပြစ်တင်ပြောဆိုမှုတွေထွက်ပေါ်လာတာပါ။အစိုးရပိုင်း National Iranian Oil Production Distribution Company ကကြိုတင်အသိမပေးဘဲနဲ့လောင်စာစီစဉ်နှုန်းတွေကိုမနေ့တောက်ကြနေမနေ့အစောပိုင်းမှာပဲ90ရာခိုင်နှုန်းအထိရုတ်တရက်တိုးမြင့်လိုက်တာပါ။ Asoya ka thauk pan pe ni de long sa season nong ni go 3 liter 85 ne 73 cent thi to pi lo tam ma lai da phit par de. Khwa ran ja yang cha pe me season ti ya ko bai ka de sin atwet zin nong tin ne tala go liter 60 wayu khwin ya ja ma phit par de. Khwa ran ya la the po pi lo wayu me so yin no long sa si 3 liter go 26 cent thi pe ja ma ba. Zin nong atet ne siri go akhu lo khwa ran ja wayu khwin ya me snit ti ga Iran nai nga the ga 3 mong da bong law shi de nwan par de pi du tan 60 go ngwe che thauk pan pe bo phit de lo tu tamra Mohammed ba ရှာနိုဘတ်စကနိုဘတ်ရဲ့အပြောကိုကိုးကားပြီးတော့အီရန်အစိုးရရုပ်မြင်သံကြားဌာနကကြေညာတော်ပါတယ်။လာမယ့်ဆယ်အတွင်းငွေကြေးထောက်ပံ့ပေးတော်မှာဖြစ်တယ်လို့လည်းသူသမ္မတကပြောပါတယ်။ဒါပေမဲ့လည်းအီရန်နိုင်ငံသားအတော်များများကတော့ဒါကိုလက်မခံကြသလိုပဲစီးပွားရေးခက်ခဲနေတဲ့အချိန်မှာသူတို့အပေါ်ပို့ပြီးတော့ဝင်ပြီးအောင်လုပ်တဲ့လုပ်ရလို့ရှင်းမင်းနေကြတာလည်းဖြစ်ပါတယ်။အီရန်နိုင်ငံရဲ့အဓိကဝ လို့ကဘာပံကခံမှန်းချပါတယ
်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကထက်တန်းကျောင်းတစ်ခုမှာလူတွေကိုတနက်နဲ့ဖြစ်ပြီးကိုကူကိုလည်းပြန်ပစ်ပြီးတော့ဆုံးစီရင်သွားတဲ့ဆယ်ကျော်သက်အရွယ်ကျောင်းသားဟာအဲ့ဒီတနက်ဒဏ်ရာနဲ့တောက်ချနေကသေဆုံးသွားခဲ့ပါတယ်အသက်16နှစ်အရွယ်နသန်နီယယ်ဘာဟောက်ဟာတောက်ချနေနေ့လယ်ကဆေးရုံမှာသေဆုံးသွားခဲ့ပြီးတော့သေဆုံးချိန်မှာတော့သူ့မိခင်ကဘေးနားမှာရှိနေခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဘာဟာဟာသူတက်နေတဲ့ဒီ Santa Clara ထထတန်းကျောင်းမှာကျောင်းသား9ယောက်ကို45မမပြောင်းတူတနက်နဲ့ပြစ်ခဲ့ပြီးတော့အဲ့ဒီပြစ်ခတ်မှုကြောင့်15နှစ်အရွယ်ကျောင်းသူတဦးနဲ့14နှစ်အရွယ်ကျောင်းသားတဦးတည်ဆုံသွားခဲ့ပါတယ်။ဘာဟာဟာအဲ့ဒီနေ့ကဒီအသက်16နှစ်ပြည့်တာဖြစ်ပြီးတော့သူဟာနောက်ဆုံးကြံတဲ့ကြီးတောင်းနဲ့သူ့ရဲ့ဦးခေါင်းကိုသူ့ဘာသာသူပြစ်ခဲ့တာပါ။ရဲတပ်ဖွဲ့ဘက်ကတွေ့ဆုံမေးမြန်းမှုတွေ40ကျော်လောက်လုပ်ခဲ့ပေမဲ့ဘာကြောင့်အခုလိုပြစ်ခတ်ရသလဲဆိုတာကိုအခုချိန်ထိမသိရသေးဘူးလို့အလီခရိုင်ရဲတပ်ဖွဲ့မူရဲတပ်ဖွဲ့ရဲ့တည်မှုတည်ခင်းဌာနရဲ့ဘိုးကြီးဒီကန်ဝက်နာကသတင်းတော့ဒီကိုမနေ့ကပြောပါတယ်။ဒါပြင်သူ့ကိုတတ်သိရတဲ့အကြောင်းကိုလည်းရေးသားထားတာမျိုးမရှိဘူးလို့ဆိုပါတယ်။ဘာဟာအလီမြူနဲ့မိုင်50လောက်အကွာမှာရှိတဲ့ Santa Clara မြို့ကဆော့ဂတ်ဒီထက်တန်းကျောင်းအပြင်ဘက်မှာပြစ်ခတ်ခဲ့တာဖြစ်ပြီးတော့သူဟာပြစ်မှတ်တိတိကျကျမရှိဘဲတွေ့တဲ့သူကိုပြစ်ခဲ့တာဖြစ်ကြောင်းဒါပြင်သူ့မှာအနိုင်ကျင့်ခံရတာမျိုးတွေလည်းမတွေ့ရဘူးဆိုပြီးတော့ခရိုင်ရဲရာရှိ Alex Villanova ကပြောပါတယ်ခင်ဗျာ။
Pure American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင် VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တိယသမရရှီချင်းပင်ကဟောင်ကောင်ကအကြံဖက်မှုတွေရပ်ပြီးတော့တရားဥပဒေစိုးမိုးအောင်လုပ်ပါဆိုပြီးတိုက်ရိုက်တိုက်တွန်းချက်ထွက်လာပြီးတဲ့နောက်မှာတော့ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြသူတွေအပေါ်နှိမ်နှင်းမှုတွေတိုးပြီးတော့လှုပ်ဆောင်မဲ့ပုံရှိတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ဖိနှိမ်မှုတွေတိုးလှုပ်လာပြီးတော့ဆန္ဒပြသူတွေဖက်ကလည်းနောက်ဆုံးမပေးဘူးဆိုရင်တော့တင်းမာမှုတွေတိုးလာနိုင်ခြေရှိတယ်လို့ဟောင်ကောင်စီးပွားရေးကပါပိုးပြီးတော့ထိခိုက်လာနိုင်တယ်လို့လည်းသုံးသပ်ကြပါတယ်ဘရာဇီးနိုင်ငံကညီလာခံတစ်ခုကိုတက်ရောက်နေတဲ့သမရရှိကဟောင်ကောင်မှာထပ်တလဲလဲဖြစ်ပေါ်နေတဲ့အစွန်ရောက်အကြမ်းဖက်မှုတွေဟာ One Country Two System တနင်္ဂနွေစနစ်နှမျိုးဆိုတဲ့အစီအစဉ်ကိုထိခိုက်လာနေပြီလို့ကြာရာပရင်းကပြောဆိုသွားတာကိုတရုတ်အစိုးရပိုင်း People's Daily သတင်းကဖော်ပြခဲ့တာပါဟောင်ကောင်အတွက်လက်ရှိအရေးအကြီးဆုံးအလုပ်ကအကြမ်းဖက်မှုတွေအဆုံးသတ်ပြီးတော့တရားဥပဒေစိုးမိုးရေးရှိအောင်လုပ်ဖို့ဖြစ်တယ်လို့သမရရှိကပြောဆိုခဲ့ပါတယ်အကြမ်းဖက်ရာဇဝတ်သားတွေလို့ဆိုတဲ့သူတွေကိုဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ဟောင်ကောင်ရဲဌာနနဲ့တရားရေးဌာနကကင်တွယ်တဲ့လုပ်ရအပေါ်အားပေးထောက်ခံကြောင်းလည်းသမရရှိကထည့်သွင်းပြောဆိုသွားတာပါဒီအတော်အတွင်းမှာပဲသတင်းတပတ်နေပါကြရဲတို့ဝိုင်းထားတဲ့တက်ကတိုရီအဆောက်အုံတွေထဲကနေကျောင်းသားတွေနဲ့ဆန့်ကျင်ဆန္ဒပြသူတွေဒီကနေ့အစောပိုင်းမှာပဲထွက်ခွာသွားကြပါတယ်ဒါပေမဲ့လည်းအထက်ကတက်ကတိုဝင်းကြီးတခုကတော့ဆန္ဒပြသူတွေကဆက်ပြီးတော့ထိန်းချုပ်ထားတာပါလူဦးရေခုနှစ်တန်းခွဲရှိတဲ့ဟောင်ကောင်မြို့ကအချို့အစိတ်ပိုင်းတွေမှာတွားရည်လာရခက်ခဲနေစေဖြစ်တယ်လို့ကျောင်းတွေတက်ကတူတွေကိုလည်းခုထိဆက်ပြီးတော့ပိတ်ထားပါတယ
်။သီရိလင်္ကာနိုင်ငံမှာသမရရွေးကောက်ဖွဲ့ကိုဒီကနေ့မှချင်းပနေပြီးတော့သီရိလင်္ကာနိုင်ငံသားတွေလည်းမဲယုံတွေကိုတွားပြီးတော့မဲဖိနေကြပါတယ်။သမရနေရာအတွက်လွန်ခဲ့တဲ့ဆယ်နှစ်ကသီရိလင်္ကာတောင်ပိုင်းကတမီးကြားသဘုံတွေကိုနှိမ်နှင်းတဲ့နေရာမှာသီရိလင်္ကာစစ်တပ်ကိုဦးဆောင်ခဲ့တဲ့ကာကွယ်ရေးဝန်ကြီးဟောင်ကိုတာဘာယာရာဂျာပါစာနဲ့သီရိလင်္ကာအစိုးရအဖွဲ့ရဲ့ဝန်ကြီးစာချစ်ပရီမာဒါစာတို့နှစ်ယောက်အကြိတ်နယ်ဖြစ်နေကြတယ်ဆိုပြီးတော့နိုင်ငံရေးသမားတွေနဲ့အကဲခတ်တွေကပြောပါတယ်ရ Raja Basagara to Nayagan, Tiri Lingan, Long Yogo, Piang Lady, Lodam, so be the Piotabari. Tiri Linganangama, IS Islamic Soyo Diga, Easter Pura, Dun Dai Kaja, Lunian Azejo, T, Songa, Vietnam, Ma, Tiri Linganangay, Lumiazu Pita, Boda Bada, when St. Hali Lumiodi at Soyamugo, Chikamido, Long Yoniko, Piang Lady, Lobe, Meso, be the Raja Basaga, Meso, Sioni, Pibare. Prima da Sagara, Chile, Dizarigo, Diga, Meso, Sione, Bido, Ea, Season, A, Chamo, Sone, P, Mutmi, Dole, Lazen, Tonson, Pierce, Tiba, Akame, Pizabo, Meso, Sione, Raja, Mutmi, Gara, Tugu, Mepibo, Seven, Zani Jabare, Tirilinga, Nanga, Le Banga, Andra, Hapura, Kayamaro, Mepibo, Mayungo, Tony Jare, Muslim, Sila, Kazengo, Padu Mamati, Luduzuga, Pika Kere, so be the Yetafaga, Piola B, Tigai, and Yara, Machibulo, Yemi, Tadiriga, Piovare, yeah?
Bolivian and Gamadrin, Doma Jasana, Piapori, Popam, Nidlo, Mani, Taucha, Nimaro, Gochan, Banma, Didama, Yerune, Yungi, Sanga, Pirania, Madrin, Hanga, Uti, Song, Dovare, Sesune, Drin, Soas on Pide, Disana, Piaborejang, Bolivia, Tamra, Ivo, Maralis, Yatugaba, no to a caraba. Tisana Piavari, draining a yet than Wanga Lurio, Soya, Pue Pegaba, drain how the go Piamata, now Shadare, Poco ye decade the rene, drain we go since Hapiata Muri do with our loves on Lavare. The cho the rins are a bone, Nate Toy, a reyapiakia, the Lumiushidalo, the cho at Danu and Hanarigo, Yanaka at Dre, Luruja, the name Marinet, the ways of Pitari, Bobido Pila Zivare. Nanga ye yam, demon yam Pila Rajang, the drain how they bought Jampeta Muri Pila Zirello, Bolivia got a muda, the name media, a thing up your body. Nubang a door jang, the drain how they go Luruga. Yongji and Rale Pipare, Dinetu, La Paz, El Ato, Oro, Gochan Babane, Santa Cruz Muga, Drin Tabrigo, Takeda, Chelsea Leading Termination Bureau, Takai Kayaret, Drin
Hanarigaro, Senna Kudamanashi Amuda, the media, Ding up your body. Brazil, Saudi Arabia Nangama, Chiji Chisama Gazajarama, Argentina got the Google machine and Nidaraba. Argentina to Lone and Gugura, Barcelona Tyson Mulhino Messi got Penodigani, Twingaraba. Pramavis Eliminema, Argentina Penodiara, Gumesi Kangama. Brazil Guzma, Alessian Pecker, Cago and Angari, Piantola, Bolugu, Messi got Twingelo, Argentina de Coyagera, Pibare, Argentina Baga Penodi Miagan Limabe, Brazil Baga Penodi Yagari, Messi Tyson Mul, Jesus Kana, Pietro Togelu, Brazil. ကိုမြရခဲ့ပါဘူးနောက်ပိုင်းမှာတော့နှစ်ဖက်စလုံးဂိုးမသွင်းနိုင်တဲ့အတွက်နောက်ဆုံးမှာအာဂျင်တီးနားကဒဂိုးဂိုးမရှိတဲ့နိုင်သွားတာဖြစ်ပါတယ်ယူရို
စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနားလည်နိုင်ကိုရနိုင်တို့ပြောပြပေးသွားတာပါရှင်အခုချိန်ကစပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုစက်တိုက်နာစင်ကြရမှာဖြစ်ပါတယ်ရသေးတာမြို့နယ်ထဲမှာခြေချထားတဲ့အစိုးရစစ်တပ်တပ်ရင်း၃ခုကိုရခိုင်လက်နက်ကိုင်အေအေအဖွဲ့ကမနေ့ကပြစ်ခတ်မှုဟာသတိပေးရုံသာဖြစ်တယ်လို့အေအေအဖွဲ့ရဲ့ပြောခွင့်ရခိုင မနေ့ကတောက်ကြနေညနေ7နာရီလောက်မှာအေဖွေးကလက်နက်ကြီးတွေနဲ့စတင်ပစ်ခတ်ခဲ့တာကြောင့်တနေ့4နာရီကြာပြန်လည်ပစ်ခတ်မှုဖြစ်ပေါ်ခဲ့ပါတယ်မြန်မာတပ်တွေဘက်ကမကြာခဏဆိုလိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်နေတဲ့အတွက်အေတပ်ဖက်ကခုလိုတုံ့ပြန်သတိပေးရတာဖြစ်တယ်လို့အေပြောခွင့်ရခိုင်ဒုခကပြောပါတယ
်ဒီမနေ့ကဒီနိုဝင်ဘာလ15ရက်ဒီညမှာဒီ90နာရီလောက်မှာပေါ့နော်ဒီ90တက်ရဲ့ဝေဒေတောင်ချိစိတ်ကြီးခမာ936 938 937အဲ့ဒီတိုင်းရင်ထန်တဲ့ချုပ်တွေကိုကျွန်တော်တို့သခန်းတက်တွေဆက်ကနေပြီးတော့ဟိုတတိပိပိခမှုတွေလုပ်ခဲ့တာရှိတယ်။ဆိုတော့ဒါကြောင့်ဟိုတတိပိပိခမှုတွေလည်းရတယ်လို့ဆိုလို့ရှိရင်ဒီဗမာစစ်တပ်ဟာဒီတိုင်းရင်ထန်တဲ့ချုပ်တွေကနေပြီးတော့မှလက်နက်ကြီးတွေနဲ့ဒါမစင်မချင်းရန်ကားပိခမှုတွေကိုနော်ဒီရဲ့ပိုင်းတွေမှာပို့ပြီးတော့လုလာတဲ့အတွက်ကြောင့်လို့ကျွန်တော်တို့ဘက်ကလည်းဟိုတန်ကြန်တတိပိပိခမှုတွေကိုလှုပ်ဆောင်ခဲ့ရတာဖြစ်တယ်ကြာဒီကိစ္စမျိုးကတော့ဟိုအပြည့်အစုံတော့မတိရတော့ဘူးကြာဆိုတော့ကျွန်တော်တို့လည်းဟိုဆက်ပြီးတော့စုံစမ်းနေရှိပြီးရှိသေးတယ
်။အဲအဖက်ကပြစ်တာတိတ်မကြပါနဲ့။စစ်တပ်ဘက်ကတော့မနေ့3နာရီလောက်ထိကျေးရွာနီနာတောင်တန်းတွေကိုပြစ်ခတ်နေတာဖြစ်တယ်လို့ခိုင်ဒုခကဆက်ပြောပါတယ်
။ဟိုအဲ့ဒီကျွန်တော်တို့ဘက်ကတတိပြစ်ခတ်တာကဟိုအရှင်ကဟို တိုက်မကြဘူးဗျာเนาะကျွန်တော်တို့သတိပေးသိခတ်တယ်လောက်ဝင်လို့တာဆိုတော့ဗမာစစ်တပ်ကရောသူတို့ဒီဟိုညဥစ္စာကတော့မလဲမလဲအာရုံ၃နာရီလောက်ပြီးအောင်သူတို့ဒီသူတို့ရဲ့စခန်းတွေကနေပြီးတော့လက်နေကြီးတွေနဲ့ဒါဟိုအဲ့ဒီအနီးမှာတဝက်ကိုအကုန်လုံးရန်သားပြစ်ခတ်မှုတွေကိုတ냐လုံးလုပ်ခဲ့တယ်လို့ဆိုကျွန်တော်တို့သိရတယ်ဆိုတော့ဒီကြေးရသားတွေထိခိုက်မှုအခြေအနေအဲ့ဒီဥစ္စာတွေလည်းကျွန်တော်တို့ဟိုဆက်ပြီးတော့စဉ်းစားနေတယ်လို့ရှိနေတယ
်အခုလို့ပြစ်ခတ်ခံရတာမှန်တယ်မယ်အဲအဖွဲ့ကပြစ်လိုက်တဲ့လက်နေကြီးတွေဟာစစ်တပ်စခန်းတွေစီမထိပဲပဝန်းကျင်ကခြေရွာတွေကိုတော့ထိတယ်လို့မြန်မာတပ်ဖွဲ့ကပြန်ပြောပါတယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘုံမုံကြီးဝင်းစော်ဦးက
တပ်ခါဝန်တိုက်တာမဟုတ်ပါဘူးအဲ့ဒီရသီတောင်ရဲ့ရသီတောင်ရဲ့အရှိဘက်မှာကီလိုမီတာ8000လောက်ကွာဝေးတော့မှာဟောကွာဒီဆိုကွာဒီဆိုအဲ့ကွာဒီဆိုကဒီကောင်ကြီးဟလာစောတိုက်ကုန်းလို့စားတဲ့ခါနဲ့ဒီကောင်ကြီးနှမ်းတယ်ကွာဒီကောင်နေရာနေနှမ်းတဲ့ခါမှာသူကြည့်လိုက်တဲ့ဘုံကြီးကအဲ့တက်နေရာကိုမကြဘဲနဲ့အဲ့နာမှာဟလာဟိုရွာနေရွာရှိတယ်အဲ့နာမှာနော်ဟလာဟောနောက်ကိုရှင်နဲ့နောက်ကိုရှင်ရွာနေရွာဟောအဲ့နာမှာကြတော့နော်ရခိုင်တော့ဒီနောက်ခေါင်းတော့တန်ရတယ်ကိုသိရ
ဘသူပြစ်တယ်ဆိုတာကိုသေချာမသိရပါနဲ့နှစ်ဖက်ပြန်လိုက်ပြစ်ခတ်တာတို့ကြောင့်တိုက်ပွဲဖြစ်ပေါ်တဲ့အနီးပတ်ဝန်းကျင်ခြေရွာမှာအရသာထိခိုက်မှုတွေရှိတော့ခဲ့ပါတယ်မတောက်သူခြေရွာအောက်ရှော်ယူမုံဦးမုံမြအေးကအခြေအနေကိုအခုလိုပြောပြပါတယ
်ကျွန်တော်တို့မတောက်သူခြေရွာဟိုကမင်းကလေးကသူ့တန်ရအခြေအနေလေးကတော့လက်မောင်းအကုန်လုံးပဲခြံတော့တာခေတ်ခေတ်ကတော့ဆရာမခုမရတော့အဲ့ဒီစီကျတွေကိုခေတ်ကြီးကဟုတ်ပြီတော့ကတက်တာတဲ့အမေထားကိုရောက်တော့ပြန်ထားလို့ဒီလိုအားမသိရပါဘူးမတက်တစားပြေးတော့ပ
ါလက်ရှိရှင်မှာတော့တက်နေနေတဲ့ကြေးရွာတွေကဒေသခံတွေကတော့ကြောက်လိုက်ပြီးတခြားဘေးလွတ်ရာကြေးရွာတွေကိုထွက်ပြေးနေကြပါတယ်ဒီပြစ်ခတ်မှုတွေမဖြစ်ပေါ်ခင်မင်းကနေ့လေပိုင်းမှာလဲရသေးတော်မျိုးနေနဲ့မြောက်ဦးမျိုးနေတွေမှာတက်နေအဖွေကြတိုက်ပွဲတွေဖြစ်ပေါ်ခဲ့ပြီကြောက်တော်မျိုးနဲ့တရက်တပင်ကြေးရွာနဲ့တခြားအနီးနားရွာကဒေသခံတွေကိုတပ်မတော်ဖက်ကဖမ်းဆီးစစ်ဆေးနေတာတွေလည်းရှိပါတယ်အခုဆိုရင်ရခိုင်မြောက်ပိုင်းဒေသမှာတက်နေအေအေကြားမှာတိုက်ပွဲတွေပြင်းထန်လာသလိုစစ်ပေးဆောင်ဥယျာဟာလည်းရခိုင်တိုင်းဒေသမျိုးနွယ်စုများအစည်းအရုံး REC ရဲ့စစ်တမ်းအရ9000နီးပါးရှိနေပြီးအရာသားတွေဆုံးသူထိခိုက်ဒဏ်ရာရသူတွေနဲ့နှစ်ဖက်ဖမ်းဆီးစစ်ဆေးခံနေရသူတွေလည်းအများအပြားရှိနေပါတယ်
ကိုတက်နိုင်ပြောပြသွားတာပါရှင်အခုချင်းပြည်နယ်ထဲကစစ်ပေးဆောင်နေရာချထားရေးဘက်ကိုလည်းအလှည့်ပေးကြပါလေပလဝမြို့နယ်ကင်းသလင်းရွာသားတရာကျော်ကိုချင်းပြည်နယ်အစိုးရအစီအစဉ်နဲ့ထန်တလန်မြို့နယ်တိကီကျေးရွာကိုမနေ့ညပိုင်းမှာပြောင်းရွှေ့ပေးလိုက်ပါတယ်အခုပြောင်းရွှေ့ပေးလိုက်တဲ့သူတွေဟာတိုက်ပွဲကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့သူတွေဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ် VOA ထိုင်းအခြေစိုက်သတင်းတောက်ကိုနိုင်ကွင်ကပြောပြပေးပါရှင
်ဟုတ်ကဲ့ပါရခိုင်လက်နက်ကင်အေအဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲကြောင့်ချင်းမြင့်နယ်ပလန်ဝါမြို့နယ်မိစာကျေးရွာမှာတိမ်းရှောင်နေရရတဲ့ကင်းသလင်းကျေးရွာကစစ်ဘေးရှောင်ပြည်သူတရာကျော်ဟာမနေ့ညမှာထန်တလန်မြို့နယ်တိကီရွာကိုရောက်ရှိလာပြီးချင်းပြည်နယ်အစိုးရကလည်းနေရာချထားပေးပြီလို့ချင်းမြင့်နယ်လူမှုရေးဝန်ကြီးပေါင်လုံးမင်းထံကပြောပါတယ
်ဟုတ်ကဲ့မနေ့ညတိကီရွာဖြစ်ပါတယ်တိကီရွာမှာအဲဒီလိုမျိုးကိုအင်းအလုံးနဲ့တောက်ထားတယ်ဆီယံချပေးပါတယ်စကူမီတာခုပေါ့လူကြီးတရားတော်တယ်အဲမင်းရဲ့တပတ်ဆူရဖက်ကတော့သိပြီတော့သူတို့အားပြီးစစ်တဲ့အားပြီးတော့ပြင်းပြတဲ့ဆီယံနဲ့ဆက်ပြီးသူတို့အတူဆက်ပြီးစားတော့ဘူ
းမင်းကထန်တလာမြို့ကိုစစ်ရှောင်ဖွဲ့တွေရောက်ရှိနေချိန်မှာချင်းမြင့်နယ်ဆူရဖွဲ့ဝန်ကြီးချုပ်ဦးစလိုင်းလျံလွယ်လွှတ်တော်ဥက္ကဋ္ဌဦးစုဘွယ်ဒီနယ်ဆူရဖွဲ့ဝန်ကြီးတွေကလည်းတွားရောက်တွေ့ဆုံထောက်ပံ့မှုတွေပြုလုပ်ခဲ့တယ်လို့လူမှုရေးဝန်ကြီးပေါင်လုံးမင်းထံကပြောပါတယ်လက်ရှိစစ်ဆောင်တရားကျော်ကိုသန္တလန်မြို့နယ်ကနိုင်ငံတော်ဒုတိယသမ္မတဦးဟင်းသီရိပန်ထီယူရစာတိတိကိယွာအိမ်ရမှာနေရာချထားပေးတာဖြစ်ပြီးစစ်ဆောင်တွေရေရှည်လောက်ကန်စားတော့ရေးအတွက်ကုန်းမြစ်လေယာတွေပေါ်ထုတ်ပေးထားတယ်လို့ဝန်ကြီးပေါင်လုံးမင်းနံကဆက်ပြောပါတယ်
ဒီနယ်ထူထောင်ရေးဆက်တော့သူတို့မှာတော့ကုန်းမြစ်လေယာနဲ့အက300ကျော်ထောက်ထားတာရှိတယ်အလောက်ကန်တော့စိုက်ကြည့်ပါရင်လုံးလုံးရတယ်
ချင်းမြင့်နယ်ပလောင်ဝမြို့နယ်ထဲမှာရခိုင်လက်နက်ကင်အေဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲကြောင့်စစ်ရှောင်နေရတဲ့ဥယျာဉ်3000နဲ့အထက်မှာရှိနေတယ်လို့ချင်းမြင့်နယ်ဆိုရတာဝန်ရှိသူတွေကပြောပါတယ်ချင်းမြင့်နယ်တွင်တရက်ပိုင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားတာမရှိပေမဲ့အိန္ဒိယမြန်မာနယ်စပ်မှာခြေပြုတ်နေတဲ့ဇုံမီတော်လန်ရေးတပ်မတော် ZRA နဲ့မြန်မာစစ်တပ်တို့ကြားသောဆန်မြို့နယ်တွင်စင်ကီယာဆန်တောင်ကြားမှာမနေ့ကတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ဇူမီတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူပူမှုပူဆိုထံကပြောပါတယ
်ကျွန်တော်တို့ကနေနေလုံးချုံကြီးအနေနဲ့ရှစ်ချောင်းထွက်ရင်းနဲ့လေမတော်တဆလမ်းကွေမှာတွေ့လို့သမတော်ဘက်ကအရင်ပစ်တာနဲ့ရဲဘော်တွေကပစ်လိုက်တာပေါ့သူတို့ပြီးတဲ့အခါကျတော့မိမိကိုယ်ကကွယ်ရင်းနဲ့ပစ်လိုက်တာမ အချိန်ရတော့ပြည်တင်ကနေမြမတက်မတော်ဘက်ကဟိုကား3စီ4စီလောက်နဲ့တို့ကြောင့်နည်းနည်းပဲဦးတည်ပြီးတော့လာတယ်လို့တော့ကျွန်တော်တို့ဖိုင်လုံးနဲ့တရင်ရတော့ကြားရတာပေါ့ဒီနော်မတော်တဆဖြစ်တဲ့ခါကျတော့အချိန်ရတော့ထူးထူးခြားခြားဖြစ်နေတော့မထင်ဘူးပေါ့နော
်စုမီတော်လိုင်းရေးတက်မတော် set area ဟာ1993ခုနှစ်လောက်မှာစတင်တည်ထောင်ခဲ့ပြီးတော့အိန္ဒိယမြန်မာနယ်စပ်မှာအခြေပြုနေထိုင်တာဖြစ်ပြီးမြန်မာဆိုရတတ်တဲ့တိုက်ပွဲဖြစ်တာဒါပရမဆုံးချိန်လို့သုံးဆန်သေးရခန်တူကဆိုပါတယ်
နှစ်ပိုင်းရှိတယ်သူတို့ကဘုကကဖွင့်ရစီကကဖွင့်ရရှိတယ်အခုဒီကောင်းဆောင်တွေကတော့အင်းနယ်စပ်မှာနေကြတာပေါ့သူတို့အောက်စီကတော့ဒီဘက်ဗမာပြည်ကနေကြတာစစ်ကောင်တွေရောအခိုင်အမာမရှိဘူးပြစ်ဆတ်မှုအသေးမရှိဒီကားတဲ့သူတွေနော်ဒီတော့ပါကြပရမဆုံးချိန်ပဲ
ဒီတိုက်ပွဲမှာကလေးမျိုးအခြေဆိုင်ခလရ28ဘက်ကတူဦးထိခိုက်တန်ရရရှိတယ်လို့ဒေသခံတွေကပြောပါတယ်မနေ့ကသုံးဆံမြို့နယ်ဘက်မှာဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုသိရှိဖို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တာဝန်ရှိသူကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးသုံးဆံမြို့နယ်ဆက်မှာမြန်မာတပ်မတော်ပါဝင်ဇူမီတော်လိုင်းရေးတပ်မတော်အရှေ့ပိုင်းတိုင်းနဲ့မဏိပူကတဲတပ်ဖွဲ့တို့အခြေပြုနေကြပါတယ်ခင်ဗျာ
ဒေါ်ရရှင်များရှင်ဒီခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ပြဿနာတွေအတွက် ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကဒီသတင်းပတ်ထဲမှာပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံတော်များများကပါအားပေးခဲ့ကြပါတယ်။လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနှိမ့်လာနေပါပြီလား။နိုင်ငံတကာဖိအားတွေကတတမန်ဆက်ဆံရေးမှာနောက်ဆက်တွဲဘယ်လိုအကျိုးဆက်တွေကြုံရနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိမြန်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီနေ့ည9နာရီခွဲမှာစတင်တော့မယ့်တိုက်ရိုက်လေးလိုက်ဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါရစေ။အခုကြံနေတဲ့နောက်ထပ်သတင်းတစ်ပုဒ်ကိုပြောပြပေးပါဦးမယ်။မြန်မာနိုင်ငံရဲ့အနောက်ဘက်ရခိုင်ပြည်နယ်ဟာတယံဇာတပေါ်ကျွဲသွားသလိုဒေသရင်းမှာလည်းမဟာဗျူဟာအရအရေးပါတဲ့ဒေသတစ်ခုဖြစ်ပါတယ်။ဒီနေရာကိုရင်းနှီးစိတ်ကမ်းနဲ့အထူးစီးပွားရေးဆောင်ဖြစ်ပြောင်းလဲဖို့တရုတ်ကလုတ်ပိုင်ခွင့်ရသွားတာမို့ဒီဒေသဟာစီးပွားရေးအကျိုးရှာသူတွေနဲ့ဒီစီကားလာနိုင်ပေမဲ့ဒေသခံတွေကတော့သူတို့ရဲ့မိယိုးဖလာအလုပ်တွေကိုတောင်းတားမြစ်တာခံနေရတာကြောင့်စိုးရိမ်မှုတွေတိုးလာနေပါတယ်။ AFP သတင်းတပုတ်ပေါ်မှာအခြေခံပြီးတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။တရုတ်အတွက်အိန္ဒိယသမုဒ္ဒရာရေလန်းထွက်ပေါက်တစ်ခုရသွားစေတဲ့ကြောက်ဖြူရေနဲ့စိတ်ကန်းတဲ့အထူးစီးပွားရေးဆောင်တိဆောက်ဖို့အတွက်အဲ့ဒီနေရာမှာအရင်ကစိမ့်စိမ့်လန်းလန်းရှိခဲ့တဲ့လေခွင်းတွေရောကျွန်းသစ်တွေပေါ်တဲ့တစ်တောတွေပါဇရေခဲ့ရပါတယ်။တည်ငြိမ်မှုမရှိတဲ့ရခိုင်ပြည်နယ်မှာ2019နောက်ပိုင်းရိုဟင်ဂျာပြဿနာကြုံလာရပြီးဥပဒေကန့်သတ်မှုအသစ်တွေထုတ်ပြန်ထားချိန်မှာပဲမြန်မာအစိုးရကရခိုင်ပြည်နယ်ရင်းလာပြီးရင်းနှီးမြှုပ်နှံကြဖို့ကမ္ဘာတလွှားကိုပါဖိတ်ခေါ်လိုက်တာကြောင့်မီယိုဖလာလောက်ကန်စားတောင်းနေတဲ့ဒေသခံတွေအတွက်စိုးရိမ်မှုတွေပိုးလာစေပါတယ်။ပြည်နယ်တိုးတက်ဖို့ကတိပေးတဲ့အစိုးရကတရုတ်သင်္ဘောတွေလွတ်လွတ်လပ်လပ်သွားလာနိုင်အောင်ဒေသခံတွေရဲ့ငားဖမ်းမှုကိုပါပိတ်ပင်လာတာကြောင့်အသက်28နှစ်ရှိပြီဖြစ်တဲ့ကိုအောင်ကြီးလိုတငါးတွေတွေအတွက်တော့မိသားစုဝန်ရင်းအတွက်တောင်မလွယ်ကူပဲဖြစ်လာတာပါ
။သူတို့ဖိုင်လို့ဟန်ကကျွန်တော်ငုံမှန်ကကွက်ခံရပါလေ။ဖလာကစိုက်သွားချင်ဖိုင်လို့ဟန်လို့ရဖိုင်ဖို့တော့ကို
သူတို့ဖမ်းရင်တော့ငါတို့ကအသက်ခံရမယ်စစ်သားတွေဖမ်းရင်ဖမ်းတာကမိသားစုလိုက်ကြရင်အဆင်မပြေလို့ဖမ်းရင်လည်းဖမ်းအသက်ပဲခံမယ်ထွက်မပြေဘူ
းရခိုင်မြောက်ပိုင်းမှာရွှေကြပြဿနာနဲ့ရှုပ်ထွေးနေပေမဲ့ရခိုင်အလဲပိုင်းကတော့ငကိုတိုင်းပဲအေးချမ်းနေတာပါဒီနေရာကိုလာပြီးရင်းနှီးမြှုပ်နှံမှုလက်တော်နေတဲ့နိုင်ငံအများပြားရှိပေမဲ့တရုတ်နဲ့ဒေတာရင်းလုပ်ငန်းရှင်ကြီးတွေတော့မပါပါဘူးအခုချိန်မှာရခိုင်ကမ်းလွန်ရေနံတွင်းတွေကရတဲ့တန်းနဲ့ချီတဲ့ရေနံစိမ်းစီတွေကူဘာမီတာဘီလီယံနဲ့ချီတဲ့သဘောဝဒဏ်ငွေတွေကိုမြန်မာနိုင်ငံအလဲပိုင်းကိုဖြတ်ပြီးတရုတ်တောင်ပိုင်းကိုပို့ပေးနေပါပြီ။ရခိုင်မှာချစ်ကုတ်ပို့ပြီးယူနိုင်မှုလုပ်နေတဲ့တရုတ်ကအထည်ချုပ်စစ်အုံနဲ့စားသောက်ကုန်စစ်အုံတွေပါတဲ့အထူးစီးပွားရေးဇုန်နဲ့အတူရင်းနှီးစိတ်ကမ်းအတွက်ပြီးခဲ့တဲ့နိုဝင်ဘာလထဲမှာပဲသဘောတူညီချက်ရခဲ့တာပါ။တရုတ်ရဲ့ကမ္ဘာလန်းစီမံကိန်းထဲမှာပါတဲ့ကြောက်ဖြူရင်းနှီးစိတ်ကမ်းအတွက်ကုန်ကျစရိတ်ကိုဒေါ်လာ9ဘီလီယံကျော်ကနေ10ဘီလီယံကျော်ထိလျှော့ချဖို့မြန်မာဘက်ကစူးစမ်းနိုင်ပေမဲ့ တေးဥကအစုရှယ်အများဆုံးဖြစ်တဲ့40ရာနှုန်းပိုင်ဆိုင်စေဖြစ်ပါတယ်။ဒါမြန်မာနိုင်ငံခြားကြွေးမိဖြစ်ပါတယ်။ကြောက်ဖြူထူးစီးပွားရေးဆောင်စီမံခန့်ခွဲရေးကော်မတီကတော့ဒီစီမံကိန်းကိုသူတို့ထိန်းချုပ်နိုင်ပါတယ်လို့ပြောသလိုဒေသခံတွေအတွက်အလုတ်ကင်၄ရင်းလောက်ဖန်တီးပေးနိုင်မယ်လို့လည်းပြောပါတယ်။ဒါပေမဲ့လေသမားကြီးဦးစောမောင်တို့ကတော့စစ်တပ်နဲ့ခရိုနီတွေအမျှရသွားတဲ့ဒီစီမံကိန်း
သူတို့ကိုအတိုးနဲ့ပေးရင်တာနေသမီးနဲ့ထွက်တော်မယ်ဆိုလေကျွန်တော်တို့ကဘေးကိုတွားရမှာလေအဲ့ဒါကိုဆိုရင်လေ
ရေနံပိုင်လိုင်းတိဆောက်ဖို့မြေသိမ်းခံရသူဒေါ်နုအေးတာကလည်းမြေသိမ်းသွားပေမဲ့ရောကြီးမရဘူးလို့ပြောပါတယ်
။ရှောင်မပြီးတဲ့သူတို့ဆေးကောင်းငွေတပြားနပြားနဘသူပြန်မငွေလို့မှာသုံးစလို့ကမလာပါဘူး
။သူတို့ပေးတဲ့ငွေတပြားနပြားနဲ့ဘယ်လိုလုပ်မလဲ။သုံးစလို့လည်းမရဘူး
။ဒေသခံတက်ကြွလှုပ်ရှားသူကိုစိုးလွင်ကတော့ဒီစီမံကိန်းတွေမလိုအပ်ပဲကုဒေသတယံစာတကရတဲ့ငွေနဲ့ကုပြည်နယ်ဖွံ့ဖြိုးအောင်ကိုယ်တိုင်လုပ်နိုင်တယ်လို့ဆိုပါတယ
်။ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့ဆိုလိုဟင်းလိုဟင်းလေ။ကျွန်တော်အခက်ခဲဟင်းနဲ့ဟိုကမသေးချာမရေရာတဲ့စက်ယုံကြီးတီကိုတိဆောက်ပြီးလုံနေဖို့မလိုပါလက်ဟင်းကျွန်တော်တို့ပြည်နယ်ကထွက်တဲ့တယံဇာတ်ကိုရောင်းလို့ရတဲ့ငွေကြေးနဲ့ရခိုင်ပြည်ကိုတိဆောက်လို့ရပါတယ
်မြန်မာအာဏာပိုင်တွေလူခွင့်ချိုးပေါက်တယ်ဆိုရဲဆွဆွဲမှုတွေနဲ့ရင်ဆိုင်နေရပေမဲ့တယံဇာတ်ပေါ်ကျတဲ့မြန်မာမှာတရုတ်နဲ့အပြန်စီးပွားရေးအချို့မြတ်ရဖို့လုံနေသူတွေကတော့စင်ကာပူဂျပန်နဲ့ထိုင်းတို့ဖြစ်ပါတယ်အတိုင်းအမြန်ပုံကောကလည်းမြန်မာနဲ့လက်တွဲလှုပ်ဆောင်ကြဖို့မကြသေးခင်ကပဲဂျပန်ရောက်ချိန်မှာပန်ကြားခဲ့တာပါဒါပေမဲ့ဒေသခံတွေမချေနိုင်ရင်နိုင်ငံတွင်းစီမံကိန်းတွေကိုရပ်ပြတ်နိုင်တယ်ဆိုတော့ကိုတော့တရုတ်ရဲ့မြေဆုံရေကာတာစီမံကိန်းကတက်လာပြနေပါတယ
်ဒေါက်ခင်မြို့သက်ပြပြသွားတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်ကို VO ရဲ့အင်တာနက်စာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့သတင်းပတ်စင်ကန္တာအဖြစ်ဖြစ်တဲ့ဒုတန်အစီအစဉ်နဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုလည်းနားဆင်ကြရမှာပါရှင်လိုင်းဒိုမီတာ100လိုင်းလက်မီတာ190 kHz 1595လိုင်းဒိုမီတာ19 kHz 1543ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်အခုစနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ရဲ့လွှတ်တော်ဂျာနာပွဲမှာရှာထူးကဖြုတ်ချခံခဲ့ရတဲ့ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကြီးမရီယိုဗာနိုဗစ်ထွက်ဆိုနေချိန်မှာပဲသမ္မတထရမ့်ကတွစ်တာကနေဝေဖန်တက်ခိုက်ခဲ့ပါတယ်မရင်းတွားခဲ့တဲ့ပြနေရတိုင်းအခြေအနေဆိုးသွားသလိုပဲသူအလုဆောက်လုပ်ခဲ့တဲ့ဆိုမာလီယာမှာဘာဖြစ်သွားခဲ့တယ်လဲကြည်ပါဆိုပြီးတော့သမ္မတထရမ့်ကရေးတာပါအဲဒီနောက်ယူကရိန်းသမ္မတဇယ်လန်စကီနဲ့ဒုတိယအကြိမ်ဖုန်းပြောချိန်မှာယူကရိန်းသမ္မတကတပ်အမတ်ကြီးယိုဗာနိုဗစ်နဲ့ပတ်သက်ပြီးတော့မနစ်မြိုတဲ့သဘောသူ့ကိုပြောခဲ့တယ်ဆိုပြီးသမ္မတထရမ့်က Twitter မှာရေးခဲ့တာပါဒါပေမဲ့အဲဒီအချက်ကမမှန်ပါဘူးဣသရေလနဲ့ပါလက်စတိုင်းစစ်သွေးကြွအဖွဲ့အစ္စလာမစ်ဂျီဟတ်တို့ဂျာရာဘရင်းနေကအပြစ်ခံရဆဲထားပေမဲ့ဂါဇာမှာရှိတဲ့ဟာမတ်စစ်သွေးကြွအဖွဲ့ကိုလေကြောင်းကနေတိုက်ခင်းတက်ခဲ့တယ်လို့ဣသရေလကပြောပါတယ်။ဂါဇာကမ်းမြောင်ဒေသကနေဣသရေလနဲ့မြစ်ထဲကိုဒုံးကျည်နှစင်းနဲ့တက်ခတ်ခဲ့ပြီးတဲ့နောက်ဣသရေလဘက်ကညတွင်ချင်းပဲလေကြောင်းကနေတက်ခတ်ခဲ့တာဖြစ်တယ်လို့ဣသရေလစစ်တပ်ကပြောပါတယ်။ဟာမတ်စ်ဘက်ကပြစ်လိုက်တဲ့ဒုံးကျည်တွေကတော့သူတို့ရဲ့ဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်နဲ့ဟန်တာလိုက်နိုင်တယ်လို့ဣသရေလကပြောပါတယ်။အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကြောင့်စီးပွားရေးယိုယွင်းလာနေတဲ့အီရန်နိုင်ငံမှာလောင်စာစီစဲနှုံးတွေကိုရုတ်တရက်တိုးမြင့်လိုက်တဲ့အပေါ်စိတ်ဆိုးသောတာထွက်နေကြတဲ့အီရန်ပြည်သူတွေမြို့ငါးမြို့မှာလမ်းမောထွက်ဆန္ဒပြခဲ့ကြပါတယ်။အင်တာနက်အွန်လိုင်းကနေကလည်းပြစ်တင်ပြောဆိုတာတွေထွက်ပေါ်လာပါတယ်။အစိုးရပိုင်းရေနံကုမ္ပဏီကကြိုတင်အသိမပေးဘဲနဲ့လောင်စာစီစဲနှုံးတွေကိုမနေ့တောက်ကြနေမနေ့အစောပိုင်းမှာပဲ90ရာခိုင်နှုန်းအထိရုတ်တရက်တိုးမြင့်လိုက်တာပါ။အစိုးရကထောက်ပံ့ပေးနေတဲ့လောင်စာစီစဲနှုံးကို3လီတာ8စင်ကနေ73စင်အထိတိုးပြီးတော့တက်မှတ်လိုက်တာဖြစ်ပါတယ်။ခွဲတန်းကြရောင်းချပေးမဲ့အစီအစဉ်တွေအရကိုပိုင်ကားတစ်စင်အတွက်စီနှုံးတဲ့နဲ့တစ်လကိုလီတာ60ဝယ်ယူခွင့်ရကြမှာလည်းဖြစ်ပါတယ်
။နိုဝင်ဘာလ16ရက်စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Patrick Dea ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.